ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီရဲ့ဆယ်နှစ်ရတမြန်မာပြည်ခီးစဉ်အပြီးသတင်းထုတ်ပြန်ချက်ဟာရေဝရဆန်တဲ့ဆွဆွဲမှုတွေနဲ့မာယွန်းတဲ့အချက်လက်တွေပါတဲ့အတွက်စိတ်ပျက်မိတယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကကြေညာချက်ထုတ်လိုက်ပါတယ်။အခုလိုအစိုးရဘက်ကကုလအထူးကိုယ်စားလှယ်ရဲ့ပြောဆိုချက်ပေါ်အထူးဂရုပြုပြီးသူတို့ရဲ့အမြင်ကိုချက်ချင်းတုံ့ပြန်တာဟာကောင်းပေမဲ့နိုင်ငံတကာကစိုးရိမ်နေစေလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဒီမိုကရေစီဖော်ဆောင်မဲ့အရတအစိုးရလက်ထက်မှာကုလနဲ့ပူးပေါင်းဆောင်ရွက်စေချင်တယ်လို့တိုက်တွန်းမှုတွေရှိပါတယ်။အခုလိုအမြင်သုံးသက်ချက်တွေကိုမဆုမွန်ကစူးစီးတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုလာရောက်စုံစမ်းတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာ12ရက်တာကြာမြင့်ခဲ့တဲ့သူမရဲ့6ကြိမ်မြောက်မြန်မာပြည်ခီးစဉ်အပြီးမှာတော့သတင်းစာရှင်းလင်းပွဲတရက်ကျင်းပခဲ့တာပါအစိုးရအသစ်လက်ထက်မှာတတိယကြိမ်မြောက်လာရောက်ခဲ့တဲ့သူခီးစဉ်တွင်ကန့်သတ်ပိတ်ပင်မှုတချို့ရှိခဲ့တာနဲ့အထူးသဖြင့်ရခိုင်ပြည်နယ်ဘက်ကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့တိုးတက်မှုမရှိဘူးဆိုတာပြောဆိုခဲ့တယ်လို့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအရသာအစိုးရအသစ်လက်ထက်မှာအရင်အစိုးရတွေကျင့်သုံးခဲ့နီးပြိုဟာတချို့ကိုကျင့်သုံးနေစေမြင်ခဲ့ရတာကြောင့်စိတ်ပြတ်မိတယ်လို့ပြောသွားပါတယ်။ဒီအပေါ်မှာမြန်မာအစိုးရဘက်ကဒေါက်တာရဟီလီရဲ့ဒီလိုပြောဆိုချက်ဟာရေဘူးရဆန်နဲ့ဆွဆွဲမှုတွေနဲ့မှားယွင်းတဲ့အချက်လက်တွေပါတဲ့အတွက်စိတ်ပြတ်မိတယ်ဆိုပြီးချက်ချင်းဆိုသလိုကြေညာချက်ထုတ်တုံ့ပြန်ခဲ့ပါတယ်။အစိုးရရင်ဆိုင်ဖြေရှင်းနေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ဆယ်စုနှစ်နဲ့ချီကျုံနေရတဲ့ပြည်တွင်းပဋိပက္ခအထူးကြံမှုဖွံ့ဖြိုးတိုးတက်မှုနောက်ကျခဲ့ရတဲ့ပြဿနာတွေကိုဖြေရှင်းနေရတဲ့အခက်အခဲတွေကိုထည့်သွင်းဖော်ပြခဲ့မယ်လို့မျှော်လင့်ခဲ့ပေမဲ့လို့ထည့်သွင်းဖော်ပြခဲ့ခြင်းမရှိဘူးဆိုတာကိုလည်းပြောဆိုထားပါတယ်။လူခွေလှူရှားသူတူဦးဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့ဒီလိုအပြန်အလှန်ပြောဆိုချက်ဒီအပေါ်အခုလိုသုံးသပ်ပါတယ်
။ကောင်းဘက်ကလည်းတွေ့တယ်လို့ကျွန်တော်တခါလေးအစိုးရဘက်ကလည်းနှစ်ခုလုံးမြင်နိုင်ပါတယ်။အကောင်းဘက်ကတော့မစ္စယန်ဟီလီရဲ့ပြောကြားချက်ကိုလက်ရှိအစိုးရအနေနဲ့တောင်းတကြကိစ္စိုက်တယ်။နောက်ဘယ်နေရာတွေမှားလဲဘယ်နည်းလိုမျိုးဖြစ်လဲဆိုတော့သူတို့ရဲ့ယူဆကိုပွန့်ပွန့်လင်းလင်းပြန်လည်တုတ်ပြန်မှုကဒါကောင်းတဲ့ဘက်ကပြောမယ်ဆိုတော့ကောင်းတယ်လို့ပြောလို့ရပါတယ်။တကယ်လို့ဒီလိုမျိုးကိစ္စတွေမှာမှားယွင်းနေတယ်ဒါမှမဟုတ်ရှိရင်တချို့အချက်လက်တွေကိုမကျေနပ်ဘူးဆိုလို့ရှိရင်ဒါပူပေါင်းလို့ဆောင်တဲ့နီလန်းကိုပူပူပြီးတော့ရှာဖွေဖို့လိုအပ်ပါတယ်။ဒါတော့မစ္စယန်ဟီလီဘကပြောကြတဲ့တချို့အချက်တွေကလည်းမှန်တဲ့လောက်မှန်ပါတယ်။ဒါကတော့အရင်လိုပဲသွာလာခွင့်မရတဲ့ကိစ္စမျိုးရှိတယ်လို့ဒီနှစ်အပိုင်းမှာသွာလာမှုနဲ့ပတ်လို့ပူကန့်တတ်မှုတွေရှိတယ်။အဲ့တော့သူ့ရဲ့တာဝန်ဖြစ်တဲ့အချက်လက်တွေစုစားမှုတွေကမှလိုအပ်တယ်လို့မရရှိတဲ့အချက်တွေသူတင်ပြသွားပါတယ်။အဲ့တော့ဒီဟာလေးကကျွန်တော်အဖြစ်ပြောမယ်စားပုံမအားကောင်းပြီးတော့တရင်ချက်လက်တွေအမှန်တကယ်ရနိုင်တဲ့နီးလန်းကိုချေရှာပြီးလှုပ်ဆောင်မှုအတွက်လိုအပ်တယ်လို့ထင်ပါတယ်
။စေစိုးရလက်ထက်လူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ရက်သားအစိုးရလက်ထက်မှာတော့လူခွေအခြေအနေတွေဟာတိုးတက်လာမယ်လို့မျှော်လင့်ချက်တွေရှိခဲ့ကြပေမဲ့စိုးရိမ်နေရတဲ့အခြေအနေတွေအပေါ်အစိုးရအနေနဲ့ကုလသမဂ္ဂနဲ့ရောနိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်မှုတွေကိုပိုအရှိန်မြင့်လှုပ်ဆောင်သင့်တယ်လို့ Free Thinker အဖွဲ့ကလူခွေလှူရှားသူမတ်သိန်းနီဦးကရှုမြင်ပါတယ
်။ဒီလူခွေကိုယုံကြည်သူတွေအနေနဲ့ကပေါ့နော်ရက်သားအစိုးရကိုဒီလူခွေကပဲဆောင်ရွက်မှုတွေဒီမတ်ခတ်ပြပိုက်ပြဆက်စီမှာပို့ပြီးတော့ဟိုလှုပ်ဆောင်နိုင်ရဲ့ဆိုတော့ဒိဋ္ဌာမျိုးရှိဖို့ပြောင်းမှန်းခဲ့တယ်ရှိဒါကြောင့်မို့လို့ဒီရခိုင်ရေးတဲ့ဖြစ်ဖြစ်စစ်မရေးရမှာလည်းဒီအကျန်းဖတ်မှုကိစ္စတိုင်းမှာနိုင်ငံတကာရဲ့ပြည်တယ်နဲ့မှတ်ချက်အတင်ခံရဲတယ်ခံနိုင်တယ်ဆိုတော့စူးစမ်းလှုပ်ဆောင်မှုမျိုးကိုကျွန်တော်တို့တော်တော်မျှော်လင့်လာတယ်ဒါပေမဲ့ဒီရတအစိုးရကကတော့ဒီလိုပူးပေါင်းမှုမျိုးကိုမလုပ်ဘူးပေါ့နော်ထိုးချောင်းပြတဲ့ခိုင်ခိုင်မာမာမရှိတဲ့နဲ့ပေါ့နော်တတိယယူမှုကိုပိတ်ဆို့တယ်စုံစမ်းစစ်ဆေးမှုတွေကိုဟိုပိတ်ဆို့တယ်ဆိုတော့ဟိုကိုယ်ပါပဲမဟုတ်တာလှုပ်ဆောင်မှုလို့တော့ဒါတော့ဖြစ်လာတယ်လို့မျိုးခံစားရတယ်ရှိဆိုတော့အဲ့တော့နှစ်ဦးနှစ်ဖက်ကပြန်လာဆက်တွေ့ရေးတွေလည်းမချောမွေးတော့ဘူးပေါ့နော်ပြန်လာကြားမှာရှိတဲ့ယုံကြည်မှုလေးစားမှုတွေလည်းထိခိုက်လာတယ်လို့မြင်ပါတယ်ရှိဆိုတော့တကယ်လို့ဒါဒီဆက်ဆိုင်မှုရှင်ရောမစ္စယန်ဟီလီရဲ့ရှင်စုံစမ်းစစ်ဆေးစပက်ရှယ်ရပေါ်တာကိုရောဖိတ်စာပြပောင်းပြီးတော့ပေါ့နော်စုံစမ်းစစ်ဆေးပြန်ကြည့်လိုက်လေဆိုရင်ကျန်းကျန်းဆက်ရှာမှုတွေကိုလည်းဒီတိုင်းအားဖြင့်ထိမ့်သိမ်းဆောင်ရှောက်ရရတယ်လို့မြင်ပါတယ်ရှင်အဖြစ်ရှင်းနိုင်တဲ့အခွင့်အလမ်းကြီးအကုန်လုံးကသိဆိုးလိုက်တယ်လို့ဖြစ်သွားတယ်ပြီးတော့ဟိုဒီအတိုင်းဉာဏ်ရုံးကပြန်ဖြည့်ရှင်းနေဖြည့်ရှင်းကြမှာဆိုလဲဟိုမှားရင်းနဲ့ဆက်ဆဲချက်တွေလည်းပဲဒီလိုခြုံငုံပြောပြီးရင်းထားတယ်ဆိုတော့တိတိကျကျဒီချက်တွေကတော့မှားရင်းပါတယ်ဆိုတော့ခိုင်မာမှုမျိုးတို့မပြောနိုင်တာကိုလည်းသိရတော့ဟိုစိတ်ပြင်းနေတယ်ပေါ့နော်အဲ့လို
မြန်မာနိုင်ငံအတွင်းအထူးသဖြင့်ရခိုင်ပြည်နယ်နဲ့စည်ရေးပဋိပက္ခတွေဖြစ်နေစေရှမ်းပြည်နယ်ကချင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေကချိုးပေါက်ခံနေရစေလူခွေအခြေအနေတွေအပေါ်ကုလနဲ့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုအမြင်ရှင်းလင်းအောင်အစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မှုနဲ့သာဖြေရှင်းစေလိုပါတယ်လို့လည်းဥအောင်မျိုးမင်းကအကြံပြုပါတယ
်တစ်ဖက်ကအစိုးရရဲ့ဂျင်းချက်ဖြစ်နေတော့အရာမျိုးလဲကျွန်တော်သဘောပေါက်တယ်ဒါပေမဲ့တစ်ဖက်မှာလည်းနိုင်ငံတကာကဒီကိစ္စနဲ့ပတ်သက်လို့အစိုးရဘယ်လိုမျိုးပူးပေါင်းဆောင်ရွက်မှုတော့မျှော်လင့်နေပါတယ်အဲဒါကြောင့်ပူးပေါင်းဆောင်ရွက်မှုလုံးဝမရှိဘဲနဲ့မလို့ဆောင်ဆိုရင်ပုံမူပြီးတော့အစိုးရဘောတန်ပြရှိလာမယ်ပူပေါင်းဆောင်ရွက်မှုလှုပ်ဆောင်တဲ့ပုံစံမျိုးကျင့်သုံးပေးပါလို့လည်းတိုက်တွန်းနေပါတယ်
ဂျွန် ဇူလိုင်လ10ရက်ကနေ21ရက်နေ့အထိကြာမြင့်ခဲ့တဲ့ဒေါက်တာရန်ဟီလီရဲ့စနေရတာမြန်မာခီးစဉ်အတွင်းရန်ကုန်နေပြည်တော်အပြင်ကရင်ရှမ်းနဲ့ရခိုင်ပြည်နယ်ကတချို့နေရာတွေကိုတွားရောက်ခဲ့ပေမဲ့ဒီတစ်ခေါက်မှာတော့စီးရဲတင်းမာနေစေကချင်ဘက်ကမတွားခဲ့ပါဘူးရခိုင်ပြည်နယ်အတွင်းကနေရာတချို့နဲ့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်အတွင်းကသူမတွားလို့တဲ့နေရာတချို့လုံခြုံရေးအခြေအနေကတွားခဲ့မရခဲ့ပါဘူးမြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာသူ့ရဲ့ခီးစဉ်တွင်တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂအထွေထွေညီလာခံမှာလာမယ့်အောက်တိုဘာလကြာရင်အပြည့်အစုံအစီရင်ခံတင်ပြမှာဖြစ်ပါရဲ့ရှင်